ဗီယက်နမ်နိုင်ငံအနေနဲ့မြန်မာစစ်ကောင်စီပေါ်တံခတ်ရေးယူရာကိုမထောက်ခံပေမဲ့လူမျိုးရေးကောင်စီကချမှတ်တဲ့တံခတ်ရေးယူမှုအလုံးကိုလိုက်နာတယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီလက်ချောက်ကထဗီယက်နမ်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာအသံမကြီးဒန်ကွိုက်ဒင်းကပြောပါတယ
် As a members of the UN and member secretary council we abide by all the resolutions
ကုလသမဂ္ဂဖော်ဝင်နိုင်ငံအနေနဲ့လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံအနေနဲ့လူမျိုးရေးကောင်စီကချမှတ်တဲ့တံခတ်ရေးယူမှုအလုံးကိုလိုက်နာဆောင်ရွက်ပါတယ်ဒါပေမဲ့ဘယ်လိုလို့ဆောင်ချက်မျိုးမဆိုအကြံဖတ်မှုတွေရပ်တန့်စေမဲ့တရားမှုမျိုးရှိဖို့လိုပါတယ်ဒီမောင်မှုကိုလျှော့ချပြီးဆွေးနွေးပြောဆိုနိုင်မဲ့အခင်အကျင်းမျိုးဖန်တီးနိုင်မှုလိုပါတယ်ဘယ်လိုလို့ဆောင်ချက်မဆိုအဲ့ဒီရွေချက်ကိုရောက်မယ်ဆိုရင်ကျွန်တော်တို့ထောက်ခံပါတယ်အဲ့ဒီရွေချက်ကိုမရောက်ဘူးဆိုရင်တော့ကျွန်တော်တို့မထောက်ခံပါဘူးလို့တန်မန်ကြီးဒန်းကပြောပါတယ်အကြံဖတ်လူမှုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တနင်္လာနေ့ကဆွေးနွေးခန်းတွင်မြန်မာစစ်ကောင်စီကိုနိုင်ငံတကာကလက်နက်ခံရမယောင်းချပဲပြည်ပင်တားစီလူမျိုးရေးကောင်စီကဆုံးဖြတ်ချက်ချပေးဖို့တိုက်တွန်းတာနဲ့ပတ်သက်ပြီးအလက်ကြောက်ကထဗီယက်နမ်နိုင်ငံရဲ့တာဝန်ကြီးကအဲ့လိုတုံ့ပြန်ပြောဆိုသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကဂျမ်ဖက်ပြစ်ခတ်ပြိုခွဲနေတဲ့အပေါ်ဗီယက်နမ်နိုင်ငံအနေနဲ့အထူးစိုးရိမ်တဲ့အကြောင်းနဲ့အဲ့ဒီစိုးရိမ်မှုကတဖြည်းဖြည်းပိုတိုးလာတယ်လို့လည်းတာဝန်ကြီးကဆိုပါတယ်မြန်မာရေးနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီမှာ၄ချိန်ဆွေးနွေးခဲ့ပြီးဖြစ်ကြောင်းနဲ့ဧပြီလ9ရက်နေ့မှာကောင်စီရဲ့ပုံမှန်အစီအဝေးကျင်းပဖို့ရှိတဲ့အကြောင်းလည်းတာဝန်ကြီးကပြောပါတယ်အစီအစဉ်အရနိုင်ငံများအဖွဲ့အာဆီယံအနေနဲ့လည်းတနိုင်ငံချင်းစီအနေနဲ့ရောအဖွဲ့လိုက်အနေနဲ့ပါမြမအရေးကိုပြောဆိုနေတာတွေရှိပြီးကျင်းပဖို့အစီအစဉ်နေတဲ့မြမအရေးအာဆီယံထိပ်သီးအစည်းအဝေးကိုအေဘီလာကုန်ပိုင်းမှာကျင်းပနိုင်ချေရှိတယ်လို့လည်းတာဝန်ကြီးဒန်းကပြောသွားပါတယ်